2022ခုနှစ်ရဲ့ပထမနှစ်ဝက်မှာမြန်မာနိုင်ငံရဲ့အလုပ်ကိုင်အခြေအနေဟာအနှဲငယ်ပြန့်လဲဥမော့လာခဲ့ပေမဲ့2020ကြည့်လိုက်မယ်ဆိုရင်တော့အမျိုးသားအမျိုးသမီး 1.3 သန်းလောက်ပိုပြီးအလုပ်လက်မဲ့ဖြစ်နေသေးပဲလို့ ILO ကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာခန့်မှန်းထားပါတယ်။ထိုက်တဲ့နဲ့အလုပ်ကိုင်ခွင့်လန်းအခြေအနေကလည်းပုံမှုဆိုးရွားလာပြီးအထူးသဖြင့်အမျိုးသမီးတွေအတွက်ပုံမှုနှိမ့်နာမှုတွေရှိနေတယ်လို့လည်း ILO ကပြောပါတယ်။ဒါစစ်ကောင်စီကအနာသိမ့်ပြီး17လအကြာကမ္ဘာကိုဗစ်ရောဂါနဲ့ရင်ဆိုင်ရပြီးနှစ်နှစ်ခွဲအကြာမှာမြန်မာနိုင်ငံရဲ့အလုပ်ကိုင်ခွင့်လန်းအခြေအနေတွေဖြစ်ပါတယ်။2022ခုနှစ်ပထမ6လမှာထုတ်လုပ်နိုင်စွမ်းရည်ကလည်းနောက်ထပ်နှစ်ရာခိုင်နှုန်းထကျသွားတယ်လို့ ILO ကဆိုပါတယ်။2021ခုနှစ်တုန်းက8ရာခိုင်နှုန်းကျဆင်းသွားခဲ့တဲ့အပေါ်မှာထပ်မံထိုးကျသွားခဲ့တာပါ။လောက်ကန်ရတဲ့အခြေအနေတွေကလည်းယိုယွင်းနေတယ်လို့ ILO ကဆိုပါတယ်။အထူးသဖြင့်အလုပ်သမားခွင့်ရေးတွေကိုပိုပြီးပြင်းပြင်းထန်ထန်နှိပ်ကွပ်ချိုးဖောက်ခဲ့တယ်လို့2021ခုနှစ် ILO ညီလာခံကဆုံးဖြတ်ခဲ့တာပါ။အဓိကကဏ္ဍတွေမှာအထိနာခဲ့တယ်လို့လည်းအစည်းအဝေးခန်းစားကဆိုပါတယ်။အထက်ကျောက်လုံငန်းမှာနေစားလှုပ်သားကများလာပြီးမဲ့အလုတ်ချိန်မှန်မှန်ပဲလောက်ခနဲ့နဲ့နဲ့လုံနေကြရတယ်လို့လည်းပြောပါတယ်။အလုတ်ရက်သွားတဲ့အခါမှာအလုတ်သမားတွေရရှိရမယ်အခွင့်အရေးတွေဖြစ်တဲ့နစ်နာချင်းမပေးကြတာကိုလည်းထောက်ပြထားပါတယ်။အလုတ်ကအခြေအနေတွေပြည့်ရင်းလာတာနဲ့အည်အသွေးကျဆင်းမှုဟာအဓိကစိုးရင်စရာတွေဖြစ်တယ်လို့ ILO မြန်မာရုံးကမစ္စတာဒေါက်နင်းကလီကပြောထားပါတယ်။